AWR မျိုးလင့်ချင်းတန်လွင့်စီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်မတ်လ13ရက်မြန်မာတက္ကသိုလ်1383ခုနှစ်တပေါင်းလဆန်း12ရက်တနင်္ဂနွေနေ့မျိုးလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွင့်နေပါတယ်ရှင်။
တော်တော်ရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1162ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်စံပြအင်တော်ရေးအစီအစဉ်တို့ဖြစ်ပါတယ်ရှင်ပေးมาဖြစ်ပါတယ်ရှင်။나도다씨님큰아유자바소
ောမိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှိစွာနှုတ်ခွန်းသက်သက်ကြပါတယ်။ဒီနေ့တရားပြောရှင်ပွဲကောင်းသောနေ့တည်းမှာမင်္ဂလာရှိသောချစ်တော်မိတ်ဆွေများနဲ့ပြန်လည်တွေ့ဆုံခွင့်ရတဲ့အတွက်ကြောင့်ထူးပဲဝမ်းသာပါတယ်။ဒီနေ့မျော်လင့်ခြင်းဓမ္မဒေသနာကနေမှဆက်လက်ပြီးတော့ပေးသွားခြင်းတဲ့သတင်းစကားကတော့စောင့်မျှော်ပြီးတော့ဆုတောင်းပါ။ကျွန်တော်ဆုတောင်းတဲ့အခါမှာလို့ရှိရင်ဖခင်သခင်ထံမှာကျွန်တော်တို့ရဲ့အသက်တာကိုပုံအပ်ပြီးတော့ဆုတောင်းတဲ့အခါမှာယခုပဲဆုတောင်းပြီးယခုပဲလိုချင်လို့မဟုတ်ဘူး။ဖရာသခင်ဒီကနေလာမဲ့စကားဖရာသခင်ရဲ့ကောင်းချီးတွေကိုပြန်လဲပြီးတော့စောင့်မျှော်ဖို့ရတဲ့ဖြစ်ပါတယ်။ဒါကြောင့်ရှင်ပေတရုဩဝါဒစာပထမဆုံးခန်းကြီးလေးငယ်ခုနှစ်မှာခါသိမ့်တော်မူရတော့ဒီအဆုံးသို့ရောက်လူသည်ဖြစ်သောကြောင့်တမန်တော်ရှိကြလောတဲ့။ဆုတောင်းခြင်းအလို့ငါစောင့်နေကြလောတဲ့။ဒါကြောင့်လူသားရဲ့လိုအပ်ချက်ကိုကျွန်တော်တို့ရဲ့ condition ကဆိုရှင်ကောင်းမွန်စွာနားလည်သဘောပေါက်ပါတယ်။သူ့ကိုယ်သူလူသားအသွင်တို့နှိမ့်ဆင်ပြီးသူကဆိုရှင်တော့ကျွန်တော်တို့ရဲ့အားနှချက်တို့နဲ့အကျွမ်းတဝင်ရှိခဲ့ပါတယ်။နော်ခရစ်တော်ကားဆိုရှင်ကျွန်တို့အတွက်နမူနာအဖြစ်အသက်ရှင်နေတိုင်းခဲ့တယ်။နောက်ချစ်တော်မိတ်ဆွေကျွန်တို့စုံစမ်းမှုခံရသလိုသူဟာဆိုရှင်ဤအမျိုးမျိုးဖြင့်စုံစမ်းနောက်ဆက်ခြင်းခံခဲ့ရပါတယ်။သူဖြစ်ပါသောကြောင့်စုံစမ်းနောက်ဆက်ခြင်းခံရတဲ့သူများအားလုံးကိုသူဟာဆိုရှင်ကုညီမဆနိုင်တဲ့သူဖြစ်ပါတယ်။လူသားရဲ့အားနဲ့ချက်များကိုခရစ်တော်ကားဆိုရှင်ထိုအားနဲ့ချက်တို့ကိုမိမိကိုယ်တွင်ယူဆောင်နိုင်မှုရန်အတွက်ခမဲတော်ဘုရားထံမှာအင်အားလိုအပ်တယ်။ခမဲတော်တာမှာအင်အားလိုအပ်တဲ့အတွက်ကြောင့်ခရစ်တော်ဘုရားသို့ရှိရင်တောမှာလည်းဆုတောင်းခဲ့တယ်။ရေကန်ဘေးမှာလည်းဆုတောင်းခဲ့တယ်။တောင်ပေါ်မှာလည်းသူအားဆိုလို့ရှိရင်ဆုတောင်းခဲ့တယ်။ဆုတောင်းတဲ့အခါမှာအလေးအနက်ခမဲတော်ဘုရားထံမှာသူအားဆိုရှင်ဆုတောင်းခဲ့တာကိုတွေ့ရပါတယ်။ဘာကြောင့်လဲ။ဒီလောကကမ္ဘာကြီးကိုသူဆင်းလာတဲ့အခါမှာသူရင်ဆိုင်တိုက်လာရမယ့်ဒုက္ခဆိုရှင်မသေးသိမ့်ပါဘူး။ဒါကြောင့်ဒီမသေးသိမ့်တဲ့ဒုက္ခကိုသူကရင်ဆေးပြီးတော့ခံနိုင်ရင်ရှိဖို့ရန်အတွက်အဓိကသူဘာဖြစ်လဲ။ဆုတောင်းခြင်းအားဖြင့်ပဲတတ်ဆွမ်းနိုင်တယ်ဆိုတာကိုခရစ်တော်ကဆိုရှင်ကျွန်တော်တို့ကိုလမ်းပြခဲ့ပါတယ်။ဒါကြောင့်ခရစ်တော်ပြရားဆိုရှင်နှစ်ချင်းမင်္ဂလာခံယူပြီးတဲ့အခါမှာတောမှာသွားရောက်ပြီးတော့သူကိုယ်တိုင်ရက်ပေါင်း၄၀အစာရှောင်ပြီးဆုတောင်းခဲ့တယ်။နောက်ဆုံးသေဘေးနဲ့ရင်ဆိုင်ရတော့မဲ့တည်တည်လေးချိန်ခါမှာဆိုရှင်နောက်ဆုံးသောချိန်ကာလေးရောက်နေပြီဖြစ်တဲ့အခါကျတော့ခရစ်တော်ကဆိုရှင်ဂေသရှင်မန်ဥယျာဉ်မှာသွားရောက်ပြီးတော့ဒူးထောက်ပြီးတော့ဆုတောင်းတဲ့အခါမှာသူ့မှာထွက်လာတဲ့ချွေးတွေကဆိုရှင်သွေးခဲ့သူတောင်နေမြန်းခဲ့တယ်။ဒါကြောင့်ခရစ်တော်ဘုရားကဆိုရှင်ဆုတောင်းခြင်းအားဖြင့်သူကဆိုရှင်ဒီကမ္ဘာလောကကြီးရဲ့မှောင်မိုက်ကိုတွန်းလှန်နိုင်ခဲ့တယ်။ကျွန်တော်တို့ကိုကယ်တင်ခဲ့တာကိုတွေ့ရတယ်။ဒါကျွန်တော်တို့အားလုံးလည်းစောင့်မျှော်ပြီးတော့ဆုတောင်းမှုရန်အတွက်တိုက်တွန်းလျက်ရှိပါတယ်။ဒါ့ပေမဲ့ကျွန်တော်တို့မှာဆိုရှင်ဘုရားသခင်ထံမှနဲ့နဲသောအကူအညီကိုလိုလားတောင်းတမှုမရှိကြပါဘူး။ဆုတောင်းတဲ့အခါမှာလည်းလေးနဲ့ပြီးတော့စိတ်နှလုံးခံစားကြပါပါဖြင့်ဆုတောင်းမှုရံအတွက်အရေးကြီးပါတယ်ချစ်တော်မိတ်ဆွေ။ဒါကြောင့်မယမနာစောင့်မျှော်ခြင်းရသို့ရှင်ဆုတောင်းခြင်းအတွက်အကူအညီဖြစ်စေပါတယ်။မိမိစိတ်နှလုံးကိုဖျားသခင်အပေါ်မှာသို့ရှင်မိခိုအားထားသူသို့ရှင်ခိုင်လုံသောအကာအကွယ်များရှိတယ်တဲ့။ထို့သောသူများမှာသို့ရှင်တော့ဝိညာဉ်ရဲ့အတ္တတာကိုအန္တရာယ်ပြုလာမဲ့အရာများကိုမြန်မြန်ဆန်ဆန်သိမြင်ပြီးတော့ဖျားသခင်အားအကူအညီနဲ့အကာအကွယ်ကိုတောင်းခံပါလိမ့်မယ်။ဒါကြောင့်ခရိယံများရဲ့အတ္တတာမှာဆိုရှင်တခါတရံအန္တရယ်များနဲ့ဝမ်းရံထားလဲရှိပါတယ်။နော်ထမ်းဆောင်ရမယ့်တာဝန်များဆိုရှင်လည်းခက်ခဲလာပါတယ်။အဲဒီလိုမျိုးအချိန်တွေမျိုးတွေကျွန်တော်အခက်ခဲတွေနဲ့ရှင်ဆိုင်ရမယ့်ချိန်ကာလမှာကျွန်တော်တို့ကဘသူ့ကိုမှအားကိုးရအားကိုးမရံအတွက်မရှိပဲနဲ့အားကိုးရမယ့်တဲ့ချိန်ဖြစ်နေလိမ့်မယ်။အဲဒီချိန်ကာလမှာချစ်တော်မိတ်ဆွေသင်အားကိုးရမှကတော့ခရစ်တော်ဘုရားကဒုက္ခနဲ့ရှင်ဆိုင်ရတော့မယ့်အခါမှာပို့ပြီးတော့ခမဲတော်ဘုရားထံမှာအားကိုးတဲ့လိုကျွန်တော်တို့လည်းခရစ်တော်ဘုရားကိုအားကိုးဖို့ဖြစ်ပါတယ်။ထိုအချိန်မျိုးမှာဆိုရှင်ကျွန်တော်တို့ရဲ့မယုံကြည်မှုကြောင့်ဤအဟံအတားများကိုကျွန်တော်တို့ကဆိုရှင်မကြော်လွှားနိုင်ပါဘူး။ဒါချစ်တော်မိတ်ဆွေတို့ကျွန်တော်တို့ရဲ့ထမ်းဆောင်ရမယ့်တာဝန်တွေခက်ခဲတွေနဲ့ရင်ဆိုင်လာတဲ့အခါမှာကျွန်တော်ယုံကြည်ခြင်းခွန်အားကအားနေဖို့မဟုတ်ဘူး။အားကြီးဖို့ဖြစ်တယ်။နော်။ဒါပေမဲ့ယုံကြည်ခြင်းအားဖြင့်ကျွန်တော်ချစ်တို့ချီးတက်ဖို့ရန်အတွက်ခရစ်တော်ဆိုရှင်ကျွန်တော်တို့ကိုတိုက်တွန်းလျက်ရှိပါတယ်။အရာရာတိုင်းကိုမျှော်လင့်ပြီးတော့အရာရာတိုင်းကိုယုံကြည်ဖို့လိုတယ်။ဖခင်သခင်အားကြောက်သည့်ယိုတဲ့သူများကြောက်သည့်ယိုတည်တဲ့သူများအတွက်နေ့စဉ်နေ့တိုင်းပါလို့ရှိရင်ဆုတောင်းခြင်းပြုနိုင်တယ်။သူကလို့ရှိရင်တော့ကျွန်တော်ရဲ့နှလုံးသားအားမကောင်းတဲ့ဆန္ဒများနဲ့စုံစမ်းနှောက်ယှက်ခြင်းကိုစန့်ကျင်နိုင်ဖို့ရန်အတွက်အင်အားတို့ကိုထိမ့်သိမ်းပေးလိမ့်မယ်။ဖခင်သခင်ရဲ့နှုတ်ကပတ်တော်ဟာလို့ရှိရင်ကျွန်တော်တို့အားဆုတောင်းရမှာဝိညာဉ်တော်ပါရှိဖို့ရန်အတွက်တိုက်တွန်းလျက်ရှိပါတယ်။ချစ်တော်မိတ်ဆွေအဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကတော့ရှင်စိတ်နှလုံးတင်ငြိမ်စွာဖြင့်စောင့်မျှော်ပြီးတော့ဖခင်သခင်ကိုကျွန်တော်တို့ကလုံလုံလလဆက်ကပ်အံ့နပ်ပြီးတော့ဆုတောင်းဖို့ဖြစ်တယ်။ဆုတောင်းခြင်းကကျွန်တော်တို့အတွက်ဖခင်သခင်ပေးမဲ့အဖြေဖြစ်တယ်။ ဖယားသခင်အားလို့ရှိရင်ကျွန်တော်တို့ဆူတောင်းတဲ့ခါမှာဖယားသခင်ကကျွန်တော်တို့ကိုပြန်ပြီးတော့ပေးမယ့်အဖြစ်ကိုကျွန်တော်ကစောင့်မျှော်ပြီးတော့ဆူတောင်းဖို့ဖြစ်တယ်။ဖယားသခင်ကလို့ကျွန်တော်တို့ရဲ့လိုအပ်ချက်တွေကိုပေးတဲ့ဖယားဖြစ်တယ်။ကျွန်တော်တို့မှာလို့ရှိရင်ဆူတောင်းတဲ့ခါမှာဘယ်တော့မှဖယားသခင်လို့ရှိရင်နားမထောင်တဲ့ဖယားမဟုတ်ဘဲနဲ့ကျွန်တော်တို့ဆူတောင်းတဲ့ကိုနားထောင်ပြီးတော့ကျွန်တော်တို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးတယ်။ကျွန်တော်တို့ကိုကာကွယ်ပေးတယ်စောင့်ရှောက်ပေးတယ်ဒါကြောင့်ကျွန်တော်တို့ရဲ့တက်တာမှာဖရာသခင်ကိုတကယ်စက္ကပ်အံ့နာပြီးတော့ဖရာနဲ့လက်တွဲနိုင်တဲ့သားသမီးများဖရာသခင်ရှေ့တော်မှာပါလို့ရှိရင်တိုးဝင်ချစ်ကပ်ပြီးတော့ဖရာသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းရည်တွဲနိုင်တဲ့သားသမီးရောက်တိုင်းဖြစ်နိုင်ပြီတကားလားဆုတောင်းခြင်းအားဖြင့်ဖရာသခင်ထံမှလာတဲ့ကောင်းချီးမင်္ဂလာများစောင့်မျှော်နိုင်တဲ့သားသမီးရောက်တိုင်းဖြစ်နိုင်ကြပါစေလို့ဆုတောင်းဆန္ဒနဲ့ပြုရင်းနဲ့ညီကုန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်မှာဖရာသခင်ကြော်ဝါများပြစွာကောင်းချီးမင်္ဂလာတောင်းချပေးပါစေခေတ္တကဏဆုတောင်းကြပါစို့အထက်ကောင်းငင်မုန်တိုင်းတချုံထရရှင်ပါဗျာယနေ့သားမီးတို့တူးစီတူးစီကိုရရှင်ဖျားထံမှာဆုတောင်းတဲ့ခါမှာကိုရိုနစ်စကားပြောတဲ့ခါမှာကိုရရှင်ဖျားသည်သားမီးတို့ရဲ့ဆုတောင်းတဲ့ကိုနားထောင်ပေးတော့ဖျားလည်းဖြစ်ပါတယ်သားမီးတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးတဲ့ဖျားလည်းဖြစ်ပါတယ်ဒုတိယပါဗျာသားမီးတို့ဒီဆုတောင်းတဲ့ခါမှာတမန်ကန်ရှန်ကဆုတောင်းခြင်းမဟုတ်ဘဲနဲ့စိတ်ရောကိုယ်ပါကိုရရှင်ဖျားထံမှာ၌စကပ်အံ့နံပြီးတော့ဆုတောင်းပဒနာပြုခြင်းအပြင်ကိုရရှင်ထံမှလာတော့စကားအတန်ကိုပြန်လဲပြီးတော့စောင့်မျှော်နားထောင်နိုင်သောသားသမီးများကိုရှင်မြတ်ရဲ့ကောင်းချီးမင်္ဂလာတွေကိုလည်းစောင့်မျှော်နိုင်သောတာမီးများဖြစ်ဖို့ရတဲ့ဆက်တဲ့ကောင်းချီးပေးမတော်မူကြ။ဒါပေမဲ့တာသောသခင်ခရစ်တော်၏နာမတော်ကိုကြည်ရစေတောင်းပါလေပါဗျာ။အာမင်။ကိုရှင်ရောဝေယ
မီ။လောဒီမာသင်ကိုယ်တိုင်အနန္တလေးသောခါ။ဒီချင်းအထုံနောက်သက်ရှင်သွားကြတာ။Shinka tong do tin jai le kana ethe chuten ni tin ye saiki taro ba nai pe lai ba chimwan dan tin cha ta myao kana mya
ဒီကနေ့ကျမ်းမာပျော်ရွှင်လူပေါင်းတွင်ကဏ္ဍမှာကျမ်းမာပျော်ရွှင်အောင်ဖြည်းဖြည်းလုပ်ပါဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးခြင်းပါတယ်ရှင်။သောတာရှင်များရှင်စိတ်ဖိစီးမှုလည်းနည်းမယ်လုပ်ငန်းတွေလည်းအောင်မြင်ဖို့ဆိုရင်ဖြည်းဖြည်းသာပြုလုပ်ပါ။ပုံမှန်ပြုလုပ်နေကြတဲ့ပို့ပြီးနှေးကွေးစွာလုပ်ရင်အလုပ်လုပ်ရတာလွယ်ကူတဲ့အပြင်ရလတ်ကောင်းတွေလည်းရရှိနိုင်ပါတယ်။ဘာတွေကိုဖယ်လို့ဖြည်းဖြည်းလုပ်ရမလဲလေ့လာကြပါစို့။ ထမအချက်အနေနဲ့အိမ်အလုပ်ကိစ္စတွေကိုဖြည်းဖြည်းလုပ်တာကြောင့်စိတ်ဖိစီးမှုနည်းနိုင်ပါတယ်။ပကံဆေးတာနဲ့အဝတ်လျှော်တာလိုမျိုးအိမ်မှုကိစ္စတွေကိုဖြည်းဖြည်းပဲလုပ်ပြီးပြင်းကြီးစရာမကောင်းတော့ပါဘူး။ထပ်ခါထပ်ခါလုပ်ရတဲ့အလုပ်တွေကိုစိတ်နှစ်ပြီးပြုတ်လုပ်ရတဲ့အတွက်ကြောင့်အုံနောက်အထဲမှာ alpha line တွေ alpha line တွေထွက်လာပြီးစိတ်ဖိစီးမှုနဲ့တင်းမာမှုတွေဟာတရားထိုင်ရင်ရော့ကျသွားသလိုမျိုးကြဆင်းသွားနိုင်ပါတယ်။ဒုတိယအချက်ကတော့စကားကိုဖြည်းဖြည်းပြောပါ။စကားကိုဖြည်းဖြည်းပြောတာကြောင့်စကားသံပိသနိုင်ပါလိမ့်ရှင်။စကားဖြည်းဖြည်းပြောရင်ပိပိသသအသံကြားနိုင်တယ်။စကားဖြည်းဖြည်းပြောတဲ့လူဟာစကားမြန်မြန်ပြောတဲ့သူတွေထက်သူတို့ပြောတဲ့အကြောင်းအရာကို40ရာခိုင်နှုန်းပိုပြီးပြည့်ပြည့်စုံစုံသိတယ်လို့ဆိုတယ်။စကားဖြည်းဖြည်းပြောတာဟာပြောတဲ့သူရဲ့အတွေးအခေါ်တွေကိုတည်တည်ချာချာစဉ်းစားပြီးပြောနိုင်တာကြောင့်ဖြစ်တယ်။နောက်တစ်ခုကတော့ကားဖြည်းဖြည်းမောင်းပါဆိုတဲ့အကြောင်းဖြစ်တယ်။ကားဖြည်းဖြည်းမောင်းရင်အသက်အန္တရာယ်ကိုကာကွယ်နိုင်ပါတယ်။ကားကိုဘယ်လောက်ပဲမြန်မြန်မောင်းမောင်းခရီးဆုံးရင်အချိန်ဆက်ကံပိုင်းလောက်သာကွာပါတယ်။မီးပွိုင်တွေရှိနေတာအတွက်ကြောင့်ကားတိုင်းမီးပွိုင်မိနိုင်ပါတယ်။ကားတိုက်မှုတွေလည်းဖြစ်တာနည်းပါလိမ့်မယ်။နောက်တစ်ချက်ကအစာကိုဖြည်းဖြည်းစားပါဆိုတဲ့အကြောင်းဖြစ်တယ်။အစာကိုဖြည်းဖြည်းစားရင်ကိုယ်အလေးချိန်ပိုလျော့နိုင်တယ်။စိတ်ဖိစီးမှုလည်းနည်းပြီးအစာမကြေတာတွေလည်းနည်းတယ်။ကိုယ်အလေးချိန်အလွယ်တကူလျှော့ချနိုင်တယ်လို့သူတွေတီတွေကပြောတယ်။ဒါအပြင်ပိုပြီးအစာကြေတဲ့အတွက်ခန္ဓာကိုယ်ကတင်စားလိုက်တဲ့အာဟာရတွေကိုပိုပြီးတော့စုပ်ယူနိုင်ပါတယ်။နောက်ပြီးအစာအိမ်မှာအစာပြည့်သွားတာကိုအုံနောက်ကိုအချက်ပေးဖို့အချိန်ပိုရသွားတာကြောင့်အစာစားတဲ့ပမာဏနည်းသွားနိုင်ပြီးကိုယ်အလေးချိန်လျှော့ချသွားနိုင်ပါတယ်။သောတာရှင်များရှင်နောက်ဆုံးအချက်ကအလုတ်ကိုဖြည်းဖြည်းလုပ်ပါ။အလုတ်ကိုဖြည်းဖြည်းလုပ်ဆောင်ခြင်းကြောင့်အလုတ်ပုံမှုပြည့်စုံနိုင်ပါတယ်။တစ်ချိန်တည်းမှာအလုတ်အများကြီးကိုတပြိုင်နက်ပြုတ်လုတာဟာအလုတ်တစ်ခုချင်းစီကိုပြုတ်လုတာထက်ပိုပြီးအမားများနိုင်တာကြောင့်အချိန်ဖြုံးသလိုဖြစ်သွားတတ်တယ်။ဒါကြောင့်အလုတ်တစ်ခုချင်းစီကိုတည်တည်ချာချာအယုံဆိုင်ပြီးလုပ်ပါ။တစ်ခုပြီးမှနောက်အလုတ်တစ်ခုကိုလုပ်ပါ။အချိန်ကြာမြင့်စွာလုပ်ရတယ်လို့ထင်ရပေမယ့်တစ်ခုချင်းစီအတွက်ရက်လက်ကောင်းတွေရရှိနိုင်ပြီးအလုတ်ပြည့်စုံမှုလည်းပိုများပါတယ်။သောတရှိများရှင်။ကျမ်းမာပြောရွှင်အောင်ဖြည်းဖြည်းလုပ်ပါဆိုတဲ့ကျမ်းမာရေးဘုဒ္ဓတလေးကိုအာရောချန်ကျမ်းမာရေးမဂ္ဂဇင်းအမှတ်230မှာဒေါက်တာဒေါခင်မူမူရဲ့ရေးသားဖော်ပြချက်ထက်မှကောက်နှုတ်တင်ပြထားတာဖြစ်ပါလိမ့်ရှင်။ဒေါက်တာဒေါခင်မူမူကိုလည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။နာတော်တာစီလီကြတဲ့ဒေါက်တာရှင်များလည်းကျန်းမာရေးဘုဒ္ဓရရှိပြီးကျန်းမာပျော်ရွှင်ခြင်းဒုက္ခနဲ့ပြည့်စုံကြပါစေရှင်
။ရင်ထဲကညွန်းနှံသောကမိတွေဆီကျော်ပြီလေ။မောင်မိုင်းချင်းများနဲ့လမ်းပြောင်းနေသောမာရင်တွေတွေပုံပြီးကသူရဲ့ချစ်ချင်းမြတ်တာနိုင်လို့မမီဘူး။ဆုံးပြေစွာရရာတိုင်းလင်းလဲစေခဲ့ဝန်လေးတော်သူများနေကြသူများချမ်းသာစေပြီးယုံကြည်ပါအကိုလိုက်ဆံပါဘုငယ်တမနေကြသောမွေးဖွားသာသာတော်ကိုဆုံးသည့်တိုင်းသူမြင်သာဘာဝကအသက်လမ်းကိုသူစောင့်ပြီးပြင်သာတွေဆွဲကဲတင်ရှင်ပါစင်စားကြည့်လိုက်ဖျားနေဝေနေတော့တတာများရေပုံသွားထိုလွင်နဲ့ခေါလောင်းတန်လေးတို့လင်းလို့နေမြေပူသားတွေအတွက်နှွေးတွေစွာနေယုံကြည်ပါအကူလိုက်ဆံပါငုံငယ်ပမာနေချစွာမွေးခွာလာသာတော်ကိုဆုံးသည့်တိုင်းသူရဲ့သာသာတော်သာသာသက်လာThank you.
တာပြတ်ဆုံးသတ်တော်မူလောအချင်းများလဲကင်းမဲ့ခဲ့ပြီးပြေးဝနေပြီဒီလောကအတတ်တိုင်းဤတွင်လဲကျုပ်ပြတ်ပြီမုံဒါစဉ်းစားကြည့်လိုက်ပြန်လဲဝေနေတို့သက်တာများခြင်းဖုံးစွာ
ရှင်များအားလုံးမင်္ဂလာပါရှင်။အခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကမိသားစုစီမံကိန်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။ဒေါက်တာရှင်များရှင်။မိခင်သားသမီးနဲ့လူအဖွဲ့အစည်းတို့အားစိတ်စင်ရဲစေနိုင်တဲ့အမှားအကြောင်းပြောပြချင်ပါတယ်။သားသမီးများမွေးဖွားခြင်းဟာတရားမျှတမှုဖြစ်သည်မဖြစ်သည်ကိုစဉ်းစားဆင်ခြင်မှုရှိပဲကြည်ရှုပြုစုခြင်းခံရရန်၎င်း၊တုန်တင်ဆုံးမခြင်းခံရရန်၎င်းမိဘများအပေါ်တွင်လုံးဝအားကိုးအားထားပြုနေတဲ့မဆမ်းမဲ့ကလေးတငယ်မြောက်များစွာမွေးဖွားထားကြတဲ့မိဘများလည်းရှိကြပါတယ်ဒီလိုပြုလုပ်ခြင်းဟာမိခင်ဖြစ်သူကိုသာမကသူ့ရဲ့သားသမီးများနဲ့လူအဖွဲ့အစည်းကိုပါပြုတဲ့မှားယွင်းမှုတစ်ရပ်ဖြစ်တယ်မိဘများအနေဖြင့်သူတို့သားသမီးတို့ရဲ့အနာဂတ်ကောင်းစားရေးကိုအမြဲတမ်းနှလုံးသားမှာပိုက်ထားသင့်ပါတယ်ဘဝသက်တာရဲ့လိုအပ်မှုများကိုဖြစ်တင်ပေးနိုင်ဖို့အတွက်တနေ့ကုန်တနေ့ကန်ပင်မကြီးစွာလောက်ကင်ဆောင်ရွက်ရတဲ့အခြေအနေမျိုးကိုမရောက်ရှိသင့်ပါဘူးအိမ်အောင်သားဥယေတိုးပွားအောင်မပြုမီသူတို့ရဲ့သားသမီးများမွေးဖွားခြင်းဟာဖျားသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းရာရောက်တည်မရောက်တည်ကိုစဉ်းစားဆင်ခြင်တင်ကြပါဗါအိမ်အောင်ပြုပြီးတဲ့ပထမဦးဆုံးနှစ်မှစပြီးအိမ်အောင်သက်တလျှောက်လုံးမှာသူတို့ရဲ့အကျင့်လင်မြတ်ဘဝဟာဖျားသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းစေမဲ့ဘဝမျိုးဖြစ်စေရန်ကြိုးပမ်းတင်ကြပါဗါမိခင်ရဲ့ကျမ်းမာရေးရလဲအရေးကြီးပါဗါမိဘများအပေါ်မှာကြီးလေးတဲ့တာဝန်ရှိမှုကြောင့်အိမ်အောင်မှာသားသမီးများမွေးဖွားခြင်းဟာအကောင်းဆုံးဖြစ်သည်မဖြစ်သည်ကိုတေချာစွာစဉ်းစားဆင်ခြင်သင့်ပါတယ်။သူမရဲ့သားသမီးများကိုချစ်ရှုပြုစုရန်မိခင်မှာလုံလောက်တဲ့အင်အားရှိသလား။ဖခင်နေဖြင့်သားသမီးများအားမှန်ကန်စွာပုံသွင်းပေးခြင်းနဲ့ပညာသင်ပေးခြင်းများဖြစ်တဲ့အကျိုးကျေးဇူးတွေကိုဆောင်ရွက်ပေးဆွဲနိုင်သလား။ကလေးရဲ့ကံကြမ္မာကိုကြိုတင်စဉ်းစားဆင်ခြင်မှုဟာနည်းပါးလာပါတယ်။ကိလေသာတက်မဲ့ခြင်းကိုသာအာသာဖြေဖို့အတွက်နှလုံးသွင်းထားကြတဲ့အတွက်မိခင်ရဲ့ဇနီးဖြစ်သူရဲ့ခန္ဓာအင်အားကိုဆုပ်ယူစီပြီးသူမရဲ့ဝိညာဏအင်အားကိုထုံထိုင်းစေတဲ့ဝန်ထုပ်ကြီးကိုသူမအပေါ်သို့ရောက်စီပါတယ်။ချွတ်တဲ့တဲ့ကျဲမရင်နဲ့စိတ်အားငင်နေရတဲ့အချိန်မှာသူမကြည်ရှုပြုစုခြင်းမပြုနိုင်တဲ့တိုးစုကလေးတွေဟာသူမအားဝန်းရံထားကြတာကိုသူမတွေ့မြင်နေရတယ်။သူတို့ရတင်ရထိုက်တဲ့တွင်တင်ဆုံးမမှုကိုမရရှိတဲ့အတွက်ဒီကလေးငယ်တွေဟာဖျားသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းရမှမသိပဲကြီးပင်းလာပြီးသူတို့ကိုယ်တိုင်တဘာဝရဲ့ဆိုးရုပ်ညဉ့်ဉန်းမှုတွေကိုသူတစ်ပါးကိုလက်ဆင့်ကမ်းခြင်းဖြင့်စာရန်စိတ်ကြိုက်ချက်လဲနိုင်တဲ့တက်စုတစုပေါ်ပေါက်လာတတ်ပါတယ်။ကလေးသူငယ်တိုင်းဟာတင်းလျော်စွာပညာများစည်းဘူးလေ။သူတို့အားကလေးသူငယ်အတိုင်းအဝန်းမှာခေါင်းဝင်ဆန့်နိုင်ဖို့တုံတင်ဆုံးမတဲ့အခါမိခင်ရဲ့ခွန်အားနဲ့အချိန်ရရှိစေဖို့မိဘများတို့ဟာစင်ကျင်တုံတရားရှိတဲ့ပုံကိုများအနေဖြင့်လောက်ကင်ဆောင်ရွက်စီရင်ဖျားသခင်အလိုရှိတော်မူပါတယ်။သူမရဲ့သားသမီးတို့ဟာအိမ်အောင်တဲ့လူအဖွဲ့အစည်းအတွေ့မင်္ဂလာတရားဖြစ်စေဖို့မိခင်ဟာသူနဲ့ဆိုင်တဲ့ကဏ္ဍကိုစိတ်ထားမြင့်မြတ်စွာဆောင်ရွက်ဖို့ဖျားသခင်ကိုချစ်ကြောက်ယူတည်တဲ့စိတ်တဘောနဲ့သူမရဲ့လုပ်ငန်းကိုဆောင်ရွက်ရင်သူမမှာသူရတ္တိရှိရမယ်။ဇနီးဖြစ်ပြီးသားသမီးများရဲ့မိခင်ဖြစ်တဲ့သူဟာအချင်းနှီးအလုပ်များနေမယ်ဆိုရင်စိတ်အားငယ်နေရတဲ့အခြေမျိုးနဲ့ရင်ဆိုင်စေဖို့မရှိစေဖို့ခင်မွန်းကလည်းစဉ်းစားဖြစ်တည်ပါတယ်။ရောက်များလာတဲ့ရင်သွေးငယ်တွေဟာတင့်လျော်တဲ့တင်ကြားပြသမှုကိုမခံရဘဲကြီးပြင်းလာစေခြင်းအပြင်သူတို့အတွက်တရားမျှတတဲ့တာဝန်ကိုမထမ်းဆောင်နိုင်တဲ့အခြေအနေမျိုးမှာသူသားသမီးငယ်တို့ရဲ့မိခင်ဟာရက်တီမနေစေဖို့အိမ်နောက်ဦးစီးဖြစ်သူဟာကြည်ရှုစီမံရမယ်။မိဘတို့ဟာသူတို့အနေဖြင့်ကောင်းမွန်စွာကြည်ရှုပြုစုပြီးပညာသင်ပေးနိုင်တဲ့ဥယျာဉ်ထက်ပိုပြီးသားသမီးများကိုမမွေးတင်ကြပါဘူး။နှစ်တိုင်းမိခင်ရဲ့ရင်ခွင်မှာမွေးဖွားစသူငယ်ကိုပိုက်ပွေ့နေရခြင်းဟာသူမအားပြုတဲ့မဟာမတရားမှုတစ်ရပ်ဖြစ်ပါတယ်။ဒီလိုဆက်မပြတ်သားသမီးများမွေးဖွားရခြင်းဟာလူမှုရေးဆိုင်ရာပျော်ရွှင်မှုကိုနှေးပါစေပြီးအများအားဖြင့်ဒီပျော်ရွှင်မှုကိုဖျက်ဆီးပြီးအိမ်တွင်မှုဆိုင်ရာစိတ်ဒုက္ခကိုပုံမှုများပြားစေကြပါတယ်။သားသမီးဥယျာဉ်များပြားခြင်းဟာမိဘများကသူတို့ရဲ့တာဝန်အနေဖြင့်သားသမီးတို့အားပေးကမ်းအပ်တဲ့ ထိမ့်သိမ့်ကြည့်ရှုပြုစုခြင်းပညာသင်ကြားပေးခြင်းနဲ့ပျော်ရွှင်မှုဆိုတဲ့ခံစားခွင့်တွေရရှိခြင်းကိုလက်လွတ်စေတတ်ပါတယ်။နားဆင်ကြတဲ့တောတာရှင်များအားလုံးပေါ်ဖတ်ဖြားရှင်ကောင်းကြည့်ပေးပါစီရှင်။ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်ရိုက်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတန် Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိမ့်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ။
တော်တော်ရှင်များရှင်KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကို나တော့တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။